2019年မှာရွေးကောက်ပွဲလေးလာဆောင်ကြည့်ဆိုင်ရာဥရောပသမဂ္ဂ EU လုပ်ငန်းအဖွဲ့ရဲ့အကြံပြုချက်တွေကိုယူပြီးလာမယ့်2020ရွေးကောက်ပွဲအတွက်အကောင်းဆုံးအသုံးချနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းရွေးကောက်ပွဲလေးလာဆောင်ကြည့်ရေလုပ်ငန်းအဖွဲ့အကြီးအကဲကပြောပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုအချိန်အလုံးလောက်ကျန်သေးတာကြောင့်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုထိထိရောက် ဒီကိစ္စရင်တွင်မှာလွှတ်တော်နေရာစလုံးကအကြီးအကဲတာဝန်ရှိသူတွေပြည်တော်စုရွေးကောက်ပွဲလေးလာဆောင်ကြီးဆိုင်ရာဥရောပသမဂ္ဂ EU လုံငန်းအဖွဲ့ဟာမြန်မာနိုင်ငံတွင်သူတို့အဖွဲ့ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဆောင်မှုအခြေအနေဘယ်လိုရှိနေတယ်လဲဆိုတာလေ့လာဆန်းစစ်ဖို့အတွက်မတ်လ10ရက်နေ့ကနေဧပြီလ9ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကိစ္စရင်တွင်မှာလွှတ်တော်နေရာစလုံးကအကြီးအကဲတာဝန်ရှိသူတွေပြည်တော်စုရွေးကောက်ပွဲကော်မရှင်နောက်နိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပြီ
lamai na thang na
si yu kong kwe
aong mi mi jima na mu dwe dake gu se yuwa tatan swa ne ayong sai lu sang ni ra gu jino tuya ba le nangang yi ba di yu ne yo yu kong kwe kong shin yo lu don ne ba jino sa ka hap yo bhi ke ba le di yu kong kwe gu aong mi mi jima na mu dwe lu la jare sura jino yong ji ba le
lamai na thang na se yu kong kwe aong mi mi jima na mu dwe pinao su yu kong kwe kong shin ni ne lu miya yong ji si cha ya le kong shin tiye pi la aong long an rigu pun le mi ta mu shi shi sa miya po a tu tiye di me san na shin ma pong den si yin kao yu mu re ကျွတ်တင် မဲပေးမှု မဲဆွဲစီယုံမှု ရွေးကောက်ပွဲအငင်းပွားမှု နောက်မဲစင်းထုတ်ပြန်မှုစတာတွေမှာ ဖွင့်လင်းမြေသားမှုရှိရှိဆောင်ရွက်သွားဖို့အတွက်တိုက်တွန်းထားသလို လွတ်တော်အနေနဲ့လည်းရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲဖို့ လိုအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းတာတွေကိုလုပ်သွားဖို့ အကြံပြုခဲ့တဲ့အကြောင်းသူကပြောပါတယ်
အချိန်ထဲမှာလည်းဒီလက်ရှိလွတ်တော်အကျွဲမှာအမျိုးသမီးပါဝင်မှုအားနည်းနေရာကိုထောက်ပြပြီးတော့နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေပိုးပြီးတော့ထွက်ပေါ်လာအောင်အားပေးဆောင်ရွက်ဖို့ကိုလည်းအကြံပြုခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့လာမယ့်ရွေးကောက်ပွဲမတိုင်ခင်အချိန်19လကျန်နေသေးတယ်လို့ဒါဟာလုံလောက်တဲ့အချိန်တစ်ခုဖြစ်လို့အကျိုးရှိရှိအသုံးချစေချင်တယ်လ
ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကန